တော်သူရင်ပြအခုမြန်မာနိုင်ငံပြည်ပခန့်မှာနှစ်ဖက်လုံးကအထူးပဲတင်းတင်းမာမာဖြစ်နေတာတွေ့ရပါတယ်ဒီမိုကရေစီတောင်းဆိုပြီးတော့ဒီဆီယာနာရှင်စနစ်ကိုဆန့်ကျင်တဲ့လူတွေဘက်ကလည်းပဲစစ်စာရေးဆွဲစကားဝေတော့မှလက်မခံနိုင်အောင်ခါခါစီစီဖြစ်နေသလိုပဲစစ်တပ်ဘက်ကနှိမ်နှင်းမှုကလည်းပဲစင်ကြီးလုံးတရားကင်းမဲ့လွန်ပါတယ်အဖေရင်ခွေမှာမိနဲ့ကလေးသေဆုံးရတဲ့ခေတ်ကြာတိဖြစ်လာနေပါတယ်ဖဲလုံးဟာဘာဖြစ်လို့လက်တော်တော်တင်းတင်းမာမာဖြစ်နေရသလဲကျွန်တော်စနားပြတဲ့ပြည်သူတွေဘက်သဘောထားကိုသုံးသပ်ကြအောင်ပ
ါဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ဒီအခြေအနေကတော့ပြောင်းလာတာရှိပါတယ်အစောပိုင်းမှာတော့အခုလောလောလတ်လတ်ပဲမဲပေးထားတယ်မဲပေးထားတဲ့ဟာမှာအနိုင်ရတဲ့ပါတီကိုဒါဘာကုန်လဲဖန်စီထိမ့်သိမ့်ပြီးတော့အာနာသိမ့်လိုက်တယ်ဆိုတဲ့အခါမှာလူတွေကသူတို့ဘာကုန်လဲစော်ကားတယ်ဆိုတဲ့ဟိုသုံးသပ်ချက်မျိုးဒါဖြစ်နိုင်ပါတယ်နောက်တစ်ခုကကြတော့အထူးသဖြင့်တော့အခု generation Z လို့ခေါ်တဲ့လူငယ်တွေအနေနဲ့ကကြတော့သူတို့ကတစုံတရာကျွန်တော်တို့လွတ်လပ်တဲ့ဝန်ကျင်ကိုဖြတ်သန်းလာပြီးတော့အခုကြတော့သူတို့ရဲ့အနာဂတ်တွေအားလုံးကိုဖျက်ဆီးလိုက်တယ်လို့ဟိုမြင်တဲ့အနေအထားမျိုးမှာဒါပထမဦးဆုံးပိုင်းမှာတော့ဟိုဒေါသဖြစ်တာနဲ့စတယ်လို့ထင်ပါတယ်ဆိုတော့တဖြည်းဖြည်းနဲ့ phoenix ဒီအခုရက်ဆက်မှုတွေကများလာတော့ဗောဗျာဒီချိန်မုံမှုတွေကရက်ဆက်မှုကြမ်းကြုတ်မှုတွေများလာတဲ့အခါမှာကြတော့လူတွေရဲ့ဒေါသကဒါကျွန်တော်တို့နားလည်နိုင်ပါတယ်အထွတ်ထိပ်ကိုရောက်သွားတဲ့အနေအထားဒါဆွေးနွေးစရာအကြောင်းမရှိဘူးဆိုတော့ဟိုအနေအထားကိုရောက်သွားတယ်လို့တော့ထင်ပါတယ
်ဆိုတော့စစ်တပ်ကလည်းသူတို့ဟာတိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းမှန်ရောက်စေခြင်းလို့တိုင်းပြည်ကောင်းလုပ်နေရတာဖြစ်တယ်ဆိုတဲ့သဘောပြောပါတယ်သို့တော်လည်းလက်တွေ့မှာသူတို့လုပ်နေတာတိုင်းပြည်ကောင်းကျိုးကိုမှန်တကယ်ဥတည်ရဲ့လုပ်ရမျိုးဟုတ်ပါရဲ့လားစေတနာမှန်တဲ့လုပ်နေတဲ့သဘောကိုတွေ့ရပါဆို
ဟုတ်ကဲ့ဟိုဒီလိုပေါ့ဟိုအခုတက်မတော်ဘက်အချမ်းကကြည့်မယ်ဆိုလို့ရှိရင်အစောပိုင်းကတော့သူဒီအာနာသိန်းတာကိုဆန့်ကျင်မှုကိုသူ short တွက်ထားတဲ့ပုံမျိုးရှိပါတယ်ဒါပေမဲ့အခုတဖြည်းဖြည်းနဲ့ဟိုချိန်မုံတာတွေပိတ်ဆို့တားဆီးတာတွေကပို့ပြီးတော့ဟိုရက်ဆက်ကြမ်းကြုတ်တဲ့အတွင်ဖြစ်လာတယ်ဒီနေ့ယဉ်ကျေးတဲ့ကဘာမှာဟိုဘယ်လိုပုံစံမျိုးနဲ့မှလက်မခံနိုင်တဲ့အနေအထားလောက်ကြီးဖြစ်တယ်နောက်သုံးတဲ့လက်နက်ကစလို့ပေါ့နော်အခုကလက်နက်ကြီးတွေပါသုံးလာတဲ့အနေအထားမျိုးတွေမှာတော့တော်တော်ကြီးကိုဆိုးွားတဲ့ဟိုအနေထားရောက်လာတယ်ပေါ့လေဆိုတော့အဲ့တော့အဲ့ဒီအနေထားမှာကျတော့ဒီတပ်ဘက်ကပြန်စဉ်းစားရင်တော့သူတို့ဘက်ကနောက်ထပ်ဆုတ်လမ်းမရှိတော့သလိုဖြစ်သွားတယ်ဒီကနေ့ဆုတ်လိုက်လို့ရှိရင်ကျိုးစင်ပဲဆိုတော့အနေထားမျိုးမှာတော့ဟိုဘာခေါ်မလဲဟိုရက်ဆက်ကြမ်းကြုတ်မှုတွေကပို့ပြီးတော့များလာဖို့ပဲရှိတဲ့အနေထားမျိုးဖြစ်တာပေါ့လေဆိုတော့ဒါပေမဲ့တခုအံ့ဩရလာကတော့အပေါ်ကပြီးတဲ့မိန်းတွေကိုအခုချိန်ကြီးကဟိုလက်ခံပြီးတော့အကောင့်ထဲပုံနေတဲ့ဒီတပ်ဖို့တပ်မှုတွေရှိတာတော့တော်တော်ကြီးကိုစိတ်ပြက်စရာကောင်းပါတယ်
အခုလူသားနှစ်ဖက်ရှိကိုဆက်ပြီးတော့တူးနေရမယ်ဆိုရင်တိုင်းပြည်လဲစီးပွားရေးကျန်းမာရေးအသာရဆုတ်ယုတ်ပြီးတော့အငဘေးကြုံမဲ့အခြေအနေသာဆက်ပြီးတော့ရောက်သွားပါလိမ့်မယ်တိုင်းပြည်လဲပဲရစရာမရှိအောင်ဖျူဖျဲပြုကွက်သွားနိုင်တယ်နောက်စုရင်ကြာတစ်ခုကတော့တိုင်းရင်းသားနိုင်ငံအဖွဲ့တွေနဲ့ညီညာရေးအလားအလာလေးမစုမပို့တစုံတစားရှိနေတာလဲပဲဒီတိုင်းဆိုရင်အကလုံးပြက်ပြားသွားမယ်အလားအလာရှိနေတယ်လို့မြင်ရပါတယ်ဆိုတော့ဒီဟာမှာဘယ်လိုလုပ်ပြီးတော့အဖက်ဆက်နိုင်မလဲဒီအချိန်ထဲကောင်းအောင်လုပ်နိုင်မလဲလို့စဉ်းစားကြည့်ရပါစို့။ကောင်းသင်းဘယ်လိုဆွေများထွက်ပေါက်ရနိုင်မယ်ထင်ပါလဲ။အလုံးစုံပျက်စီးမဲ့အခြေအနေကိုရှောင်လွှဲနိုင်မဲ့နီလန်ဘာများစဉ်းစားမိပါလဲ
။အခုကတော့ပြောရမယ်ဆိုလို့ရှိရင်ဟိုအလုံးစုံပြတ်သုံးရေးပေါ့ဗျာ။ကျွန်တော်တို့နိုင်ငံလဲဟို field state လို့ခေါ်တဲ့ကြာရှုံးနိုင်ငံတစ်ခုဖြစ်သွားမဲ့လမ်းကြောင်းပေါ်ကိုဥတည်နေလဲပေါ့။ဒါတော်တော်များများလဲမြင်နိုင်တဲ့အနေသားပါ။ဆိုတော့အဲ့တော့ဒီအချိန်တွေကနေဘလို့ရှောင်လွှဲမလဲပေါ့တော့ဒီနေသားမှာတော့ဟိုကျွန်တော်မြင်တာတော့နောက်ဆုံးမှာတော့လေတွေးဆုံဆွေးနွေးရေးနဲ့ပဲဟိုလမ်းဇက်သိမ်းရမှာပါဆိုတော့ဒါပေမဲ့အဲ့တွေးဆုံဆွေးနွေးရေးလမ်းကိုသွားဖို့ဆိုတာကျွန်တော်မြင်တယ်တော်တော်ဟိုခက်ခဲအောင်ပဲအချိန်လဲယူရအောင်ပဲလို့ထင်ပါတယ
်ဟုတ်ကဲ့အဲ့တွေးဆုံဆွေးနွေးရေးလမ်းဖြစ်ဖို့အတွက်ဘယ်လိုအခြေခံလိုအပ်ချက်တွေလိုအပ်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ဒီစာပေတွေပါတယ်ပေါ့နော်ဒီမှာဖတ်ရတဲ့ဟာကျတော့သူတို့သုံးတာတော့ mutually hurting statement လို့သုံးပါတယ်ဆိုလိုတာကနှစ်ဖက်စလုံးကဟိုဆင်နဲ့ကြားနဲ့ချသလိုပေါ့နော်သူလည်းမထနိုင်တော့ဘူးသူလည်းမထူနိုင်တော့ဘူးဒီလိုအခြေအနေမျိုးပါတော့နှစ်ဖက်စလုံးအထိနာတဲ့အနေအထားမှာဆွေးနွေးရလမ်းကြောင်းပဲကိုဥတည်လာတဲ့အနေအထားရှိပါတယ်ဆိုတော့အခုအနေအထားမှာတော့အဲ့လိုအနေအထားဖြစ်ပြီလားပေါ့ဒါပြောရခက်တဲ့အနေအထားမျိုးပါဆိုတော့နောက်တစ်ခုကကြတော့လေတချို့နိုင်ငံတွေမှာပေါ့အထူးသဖြင့်ဒီဘာကောမလဲနိုင်ငံတကာရဲ့ဩဇာလွှမ်းမိုးမှုတွေများတဲ့နိုင်ငံမျိုးပေါ့အထူးသဖြင့်ဖိလစ်ပိုင်မှာဖြစ်တဲ့အခါကျတော့အမေရိကန်ကိုနှိုက်တာသမရအရင်မာကုဆိုပေါ့မင်းတော့တော်သိမ့်ပြီဆိုတဲ့ဟာမျိုးသူ့ကိုလင်းမြန်နဲ့ခေါ်ထုတ်ပြီးဟဝိုင်ယီကိုပို့လိုက်တယ်လို့မျိုးပေါ့နော်အဲ့လိုမျိုးနိုင်ငံကြီးကြီးတစ်ခုကဟိုဘာကောင်းလဲခေါင်းကင်ဖခင်ပေါ့ဆိုတော့အဲ့လိုမျိုးဆိုရင်လည်းဆိုလို့ရှိရင်လည်းပြည်ပြောင်းလဲမှုကို ဦးတည်နိုင်ပါတယ်ဆိုတော့နောက်တစ်ခုကတော့ဒီတက်ထဲမှာရှိတဲ့အောက်ခြေတက်တွေကပြင်မိန်ပေးတာကိုအမိန်ပေးတာကိုမလုပ်တော့တဲ့အခါမျိုးမှာလည်းဒါပြုရင်ပြောင်းလဲမှုတွေဖြစ်ဖို့အလားအလာတွေရှိပါတယ်ဆိုတော့အခုကျွန်တော်တို့အနေထားမှာတော့ဟိုကျွန်တော်မြင်တဲ့ conflict ပေါ့နော်အခုတင်းမာမှုကတော့တော်တော်ကြီးကိုပြင်းထန်တဲ့အနေထားရှိတယ်ဒီလိုအနေထားတွေကဖြစ်ဖို့လည်းလောလောဆယ်တော်တော်ခက်တဲ့အနေထားရှိပါတယ
်ဆိုတော့ confusion ပြောသလိုခေါင်းငိုင်ဖတ်ခင်ပေါ့လေအဲ့ဒီ Marcos ကို American ကနောက်ဆုံးခိုင်းလိုက်တယ်လို့မြန်မာနိုင်ငံမှာစစ်တပ်ကအဲ့လိုဩဇာပေးနိုင်မဲ့လူဘယ်သူရှိပါလဲသူကတရုတ်ကသိပြီးတော့ဩဇာရှိတယ်လို့ပြောတယ်သူတို့ရဲ့ order လွှမ်းမိုးမှုကတော့လှုပ်ရှိနိုင်ပါမလားမြန်မာနိုင်ငံစစ်တပ်ပေါ်မှာ
တခုရှိတာကတော့ဟိုတရုတ်ကကျွန်တော်တို့နိုင်ငံထဲမှာဟိုရင်းနှီးမြှုပ်နှံမှုတွေရောနောက်တစ်ခုကအကျိုးစီးပွားရောတော်တော်ကြီးကြီးမားမားရှိပါတယ်အဲ့တော့နောက်တစ်ခုကကျတော့တရုတ်ကလည်းသူ့ရဲ့ leverage ပေါ့နော်သူ့ရဲ့ဟိုဘာကောမလဲ PR ပေးနိုင်တဲ့စွမ်းအားတစုံတရာလည်းရှိပါတယ်ဒါပေမဲ့အခုအနေထားမှာတော့ခုနကျွန်တော်ဆွေးနွေးတဲ့ခေါင်းကြိုက်ဖားကြလို့မျိုးပေါ့အဲ့လိုမျိုးဟိုကျွန်တော်ထင်တယ်လှုပ်ဖို့အနေထားလည်းရှိဘူးလို့ထင်တယ်သူ့အနေနဲ့ကတော့ဟိုတခြားစဉ်းစားကြအကြောင်းပေါ့အထူးသဖြင့်တော့အခုဖြစ်နေတဲ့ပထူကြီးနိုင်ငံရေးနဲ့ကမ္ဘာစက်ကုန်ကိစ္စတွေလည်းထည့်သွင်းစဉ်းစားပြီးတော့ပဲသူကစားလိုက်မယ်လို့ကျွန်တော်မြင်တယ်ခင်ဗျာ
ဆိုတော့ဒီဘက်ကဒီဆီအနာသိမ်းမှုကိုဆန့်ကျင်နေတဲ့သူတွေဘက်ကတော့သဘောထားပျော်ပြောင်းလာအောင်အလားတူဆွဲဆောင်ပေးနိုင်မယ်အင်အားစုရှိရလို့ထင်ပါလား
အခုဒီအချိန်မှာကျွန်တော်တို့ movement တစ်ခုလုံးကြီးပြောမယ်ဆိုရင်ဟိုကောင်းဆောင်မှုမရှိခဲ့လို့ဖြစ်နေတယ်ဗျ။ဆိုတော့အဲ့တော့လူငယ်တွေလည်းလမ်းပေါ်ထွက်နေတယ်။တနည်းတနည်းကလည်းဟို Facebook ပေါ်မှာလှုံ့ဆော်မှုတွေကလည်းရှိတယ်။ဆိုတော့အဲ့တော့လူတွေကအဓိကတော့မခံကျင်စိတ်နဲ့ပဲဟိုဖြစ်နေတဲ့အနေအထားမျိုးပေါ့နော်။ဆိုတော့ဒီအနေအထားမျိုးမှာတော့ကျွန်တော်မြင်တယ်ပထမပိုင်းမှာတော့ဟို non-violent ပေါ့အကြမ်းမဖက်လို့ပြောပေမဲ့လည်းတဖြည်းဖြည်းနဲ့အခုကရရလက်လက်နဲ့တုံ့ပြန်တဲ့အနေအထားမျိုးဖြစ်လာပါတယ်။ဆိုတော့အဲ့ဒီအနေအထားကလည်းဟိုကျွန်တော်မြင်တယ်ဘလောက်တိုင်းတာဒီဆက်ပြီးတော့ဟိုခုခံနိုင်ကြမလဲဆိုတာတော့တော်တော်ပြောရခက်ပါသေးတယ
်အချိန်နေလောလောဆယ်မှာမဖြစ်နိုင်သေးဘူးဆိုရင်အဲ့ဒီအချိန်နေရအောင်ဘလောက်ကြာမလဲဘလောက်အချိန်ယူရမလဲအဲ့ဒီအချိန်မှာတိုင်းပြည်ကတော့ဘာမှမကြံဖို့ဖို့ညံ့ရဲ့ကြေသွားပြီးဖြစ်ကောင်းဖြစ်မှာပေါ့ကောင်သူကြီ
းဟုတ်ကဲ့ခင်ဗျာအထူးသဖြင့်အထိအနာဆုံးကတော့စီးပွားရေးပါပဲဟိုကျွန်တော်တို့ကွန်ဖလစ်ဖြစ်တဲ့ကာလမှာလည်းဟိုဟာဒီနိုင်ငံတကာဖွဲ့စည်းတွေကခတ်မှန်းတာပေါ့မြန်မာစီးပွားရေးတိုးတက်မှုက 0.5% ပဲရှိမယ်လို့ဟိုသုံးသပ်ခဲ့တာတွေရှိပါတယ်။ဆိုတော့အခုအနေထားမှာတော့စီးပွားရေးကလုံးဝရပ်တယ်လို့ဖြစ်သွားပါတယ်။ဆိုတော့ကျွန်တော်ထင်တယ်စီးပွားပြတ်ကတ်ကတော့ကျွန်တော်တို့မလွဲမသွေကြုံရမယ့်အနေအထားရှိတယ်လို့ထင်ပါတယ်။နောက်တစ်ခုကကျတော့ဟိုရင်းနှီးမြှုပ်နှံမှုတွေကလည်းကျွန်တော်တို့စီကနေထွက်သွားပြီဆိုပါစို့အနည်းဆုံး3-4နှစ်ကပြန်လာဖို့မရှိပါဘူး။အဲ့တော့ဟိုအာဏာသိမ်းစစ်တပ်တွေလှုပ်တက်ကြတာကသူတို့ကိုပြည်သူလူထုထောက်ခံအောင်ပေါ့နော်။ဟိုကျွန်တော်တို့ populist policy လို့ခေါ်တဲ့ပတ်စံနေသုံးလူတွေကျင့်တာအောင်လုပ်ပေးတဲ့ဟာမျိုးဒီနေသားမျိုးလည်းလုပ်ဖို့တော်တော်ခက်မယ်လို့ထင်တယ်။အခုအချိန်ဒီမှာတော်တော်ကြီးကိုဟိုစစ်အုပ်စုကအထီးကျန်တဲ့အနေအထားဖြစ်နေပါဗျ။ဆိုတော့အဲ့တော့အဲ့ဒီအနေအထားမှာတော့ကျွန်တော်ထင်တယ်ကျွန်တော်တို့စီးပွားရေးကတော့ထိုးစင်းသွားဖို့အနေအထားရှိတယ်လို့ကျွန်တော်မြင်တယ်ဗျ
။ဆီယနာသိမှုကိုဆန့်ကျင်တဲ့ဘက်မှာခေါင်းဆောင်မှုလိုအပ်နေတယ်ဆိုတော့ကိစ္စနဲ့ပတ်သက်ပြီးတော့လည်းမေးချင်ပါသေးတယ်။အဲ့ဒီကိစ္စကဘယ်သူဖြစ်နိုင်လဲတော့အခုတကယ်တော့ဒီအထက်မှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုထောက်ခံတဲ့လူတွေကြီးပဲမဟုတ်ဘူးပေါ့လေဒီမိုကရေစီဆုံးရှုံးရတာကိုခံပြင်းတဲ့လူတွေလည်းပါပါတယ်အဲဒီတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုကသူတို့ကဒီမိုကရေစီရေးနဲ့ပတ်သက်ပြီးတော့ထိရောက်တဲ့ခေါင်းဆောင်မှုပေးနိုင်လိမ့်မယ်အဖွဲ့လို့လက်ခံကြလဲဦးမယ်ထင်ပါလ
ားအခုအနေထားမှာတော့ဟိုပြောမယ်ဆိုလို့ရှိရင်ဒီ NLD အပေါ်မှာရောဒေါအောင်ဆန်းစုကြည်အပေါ်မှာရောနေကုန်ထောက်တာတွေအများကြီးရှိပါတယ်ရှိပေမဲ့လည်းဟိုသူ့ကိုထောက်ခံတဲ့မဲပေးခဲ့တဲ့လူတွေကတော့ဒုနဲ့တင်နဲ့ရှိတော့အနေထားပါပဲဆိုတော့အဲ့ဒီအနေထားမှာတော့ဟိုနောက်ထပ်ခေါင်းဆောင်မှုအဖြစ်ဆိုတာလည်းလုံးလုံးစမှာတော်တော်ပြောဖို့ခက်ပါတယ်ဟိုကျွန်တော်တို့အခုကြုံနေရတဲ့အခက်အခဲကပြဿနာက Facebook ပေါ်မှာဘယ်သူမှမသိတဲ့လူတွေကဟိုရေးကြပါ share ကြပါဟိုဆို့ဆို့မထည့်ပါနဲ့စသဖြင့်ねဘယ်သူကနေပြီးတော့ဘယ်လူတွေဆွေးနွေးနေမှမသိဘဲနဲ့ဟိုကျွန်တော်တို့ကောလာလာဘောင်းစုံနဲ့အကြံပေးမှုဘောင်းစုံတွေကဖြစ်နေပါတယ်ဆိုတော့နောက်တစ်ခုကကြတော့ဟိုကျွန်တော်တို့ကြိုးချောင်းစီလျော်ပေါ့နော်ဟိုဖြစ်နိုင်တာတွေကိုချပြမယ်ဆွေးနွေးမယ်ဆိုရင်လည်းလူတွေကအခုချိန်မှာခံစားမှုစိတ်ပြင်းတဲ့အခါကျတော့နားထောင်နိုင်တဲ့အနေအထားစဉ်းစားကျင်တဲ့အနေအထားလည်းမရှိပါဘူးဆိုတော့အဲ့လိုအနေအထားမျိုးမှာတော့နောက်ထပ်ခေါင်းဆောင်မှုပေါ်ဖို့ဆိုတာလည်းတော်တော်ခက်မယ်လို့ထင်ပါတယ
်ဒါပေမဲ့အခုဖြစ်နေတဲ့တင်းမာမှုတွေပေါ့လေအချိန်ကြာပြီးတော့တိုင်းပြည်လည်းပြတ်နှစ်ဖက်လုံးတကယ်တော့ခရိုင်ရိုင်ဥပမာပြောရင်ကျွေးနှကောင်ခတ်တယ်လို့ပေါ့လေနှစ်ဖက်လုံးကဘာလို့နိုင်ငံတော်ဘူးလက်ပန်းကြပြီဆိုတော့မှရက်ကြမဲ့အခြေအနေဖြစ်သွားပြီဆိုရင်တော့မြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းကျင်းသစ်မှာထောင်းဆောင် ဘုမျိုးဆက်တစ်ခုပေါ်ထွန်းလာလိမ့်မယ်လို့မျှော်လင့်မယ်ဆိုရင်တော့မျှော်လင့်နိုင်လားပေါ့မင်
းအဲ့ဒါလည်းကျွန်တော်အနေနဲ့ကတော့လောလောဆယ်တော်တော်သုံးသပ်ဖို့ခက်ပါတယ်ဗျဒီသမိုင်းတစ်ချက်ပြန်ကြည့်ရင်လှုပ်ရှားမှုကြီးတစ်ခုပြီးတိုင်းမှာဟိုနိုင်ငံရေးပါတီကြီးတစ်ခုပေါ့နော်အင်အားစုကြီးတစ်ခုပေါ်လာတတ်ပါတယ်ဆွေလိုက်လှုပ်ရှားမှုပြီးတဲ့ဖာစာပါလာပါတီပေါ်ပါတယ်တော့88ကျွန်တော်တို့လှုပ်ရှားမှုဖြစ်လာတဲ့ NLD ပါတီပေါ်လာတယ်ပေါ့နော်အဲ့တော့အခုကျွန်တော်တို့27အခုလှုပ်ရှားမှုကြီးကနေပြီးတော့ဒါပြီးမှနောက်ထပ်ဘယ်လိုပါတီမျိုးဘယ်လိုအမျိုးသားရေးအင်အားစုကြီးတခုပေါ်လာမလဲပေါ့ဆိုတော့အဲ့လိုဟာမျိုးကတော့လောလောဆယ်ဒီတော့ကျွန်တော်ပုံဖော်လို့မရသေးပါဘူးခင်ဗျ